ရရှိနေပါဗျာ။ပြည်ပြတည်ရနေထုတ်ဘကောက်ပို့သတင်းစာမှာမြန်မာအစိုးရဟာမြို့သားဂျိုးစီပွားပထမထားကြောင်ပြောဆိုနေရင်တရုတ်ကျောထောင်တပ်ခွင်ပြုစီမံကိန်းကြီးတွေနဲ့အတူရှေ့ကိုဒိဋ္ဌိကြီးကြီးနဲ့လှမ်းနေတယ်ဆိုတဲ့သတင်းစာဆရာလေးဒီဂျေကင်းရဲ့သုံးသက်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးသောထွန်းကမြန်မာတိုးတက်ဖွံ့ဖြိုးရေးနဲ့လူကြုံရေးအတွက်တရုတ်ပြည်နဲ့ဆက်ဆံရေးကောင်းဖို့မဖြစ်မနေလိုအပ်ကြောင်းသို့တော်လည်းတရုတ်နဲ့ဆက်ဆံရေးကမြန်မာအမျိုးသားအကျိုးစီးပွားကိုမကြောလွန်မလွန်မိုးဘူးလေလိုအပ်တဲ့အကြောင်းဘကောက်ပို့စ်ကိုပြောဆိုခဲ့ပါတယ်တရုတ်ပြည်ဘေကျင်းမှာဒီလကုံပိုင်းကျင်းပမဲ့ဒုတိယကြိမ်နိုင်ငံတကာဈေးချနဲ့ပတ်လည်ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါ်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်အဲ့ဒီပွဲမှာတရားဝတိမြေဆုံဆယ်စီမံကိန်းအပါအဝင်မြန်မာနိုင်ငံတွင်းကတရုတ်ကျောထောင်နောက်ခံပြုစီမံကိန်းတွေနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိပါတယ် CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဈေးကြံလမ်းစီမံကိန်းတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ကပထမဆင့်ဆွေးနွေးပြီးသွားခဲ့ပြီဖြစ်တယ်လို့ဆောင်ရွက်ဖွဲ့လုပ်ငန်းစဉ်တွေနဲ့ဦးစားပေးကိစ္စတွေကိုလည်းသဘောတူညီပြီးပြီလို့အဲ့ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးကပြောဆိုပါတယ်ဒါပေမဲ့လုပ်ငန်းစဉ်တွေကကနဦးအစအဆင့်မှာပဲရှိနေသေးတယ်လို့ဆိုပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့ပြည်တွင်းဝေဖန်တာတွေအပေါ်တရုတ်ကအကာအကွယ်ပေးတာပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ကအထောက်အကူပေးနေတာစတဲ့ကျေးဇူးရှိနေပေမဲ့အစိုးရအနေနဲ့နိုင်ငံတကာရဲ့ထောက်ခံကူညီမှုတွေအခြေခံအောင်မျက်နှာစာအားလုံးနဲ့ချိတ်ဆက်ထားနိုင်ဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရဲ့အမျိုးသားလူမျိုးကြီးအကြံပေးဦးသောထွန်းကပြောပါတယ်။ဆွေးနွေးရမှာပါဝင်တဲ့အကြီးဆုံးအရာရှိတူကလည်းတရုတ်မြန်မာစီးပွားရေးဆင်ခြင် CEME အစီအစဉ်မှာစီမံကိန်းပေါင်း40လောက်ရှိပေမဲ့ဘယ်နှခုရွေးချယ်ခံရမလဲဆိုတာမသိရသေးသလိုအခုထိတခုမှမရွေးချယ်ရသေးပါဘူးတဲ့။တရုတ်ကနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့မျှော်လင့်နေတာဖြစ်ပြီးမြန်မာအတွက်အကျိုးရှိမဲ့စီမံကိန်းတွေကလက်ခံမှာဖြစ်တဲ့အကြောင်းရင်းနှီးမြှုပ်နှံမှုတွေလာရာမူလစင်းမြစ်တွေကိုလည်းစီးဆက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်တဲ့အခုဆိုရင်မြန်မာပြည်ကဝင်ကျင်တဲ့တရုတ်ကုမ္ပဏီတွေအလူအယက်ဖြစ်နေကြသလိုစီးပွားရေးစီမံကိန်းခေါင်းဆောင်တွေဝင်မဲ့တရုတ်ကုမ္ပဏီတွေကလည်း CMB အစီအစဉ်မှာပါဝင်နိုင်ဖို့လုံမနေကြပါတယ်တဲ့အခုထိတော့ကုမ္ပဏီတစ်ခုမှမဝင်နိုင်သေးပါဘူးဒါပေမဲ့ရန်ကုန်မြို့သစ်စီမံကိန်းမှာတော့မပြောနိုင်သေးဘူးလို့ဆိုပါတယ်ဒီလောက်ကုန်ပိုင်းပြည်ချင်းမှာဒေါ်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ပြုဆောင်ကြတဲ့အခါမှာ CEME စီမံကိန်းရန်ကုန်မြို့သစ်စီမံကိန်းနဲ့ပြည်ဆောင်ရေကာတာကိစ္စတွေဟာတရားပေါက်ဆွေးနွေးကြမယ့်အကြောင်းအရာတွေဖြစ်ပါတယ်။နည်းပညာပြဿနာမဟုတ်တော့ဘဲနိုင်ငံရေးပြဿနာဖြစ်လာတဲ့ပြည်ဆောင်စီမံကိန်းကတော့ဒေါ်ဆန်းစုကြည်အတွက်ခေါင်းအခက်ရဆုံးပြဿနာဖြစ်မှာပါလို့လေဒီချင်းကြီးရဲ့ဆောင်းမကဖော်ပြပါတယ်။တော်ရရှိမြတ်ခင်မနက်30ရက်ဂျပန်အခြေစိုက် DK Asia Review သတင်းစာမှာ LD အစိုးရရဲ့၃နှစ်တာကာလအတွင်းမြန်မာစီးပွားရေးပြန်လည်ဦးမော်လာရေးအတွက်ဒေါ်ဆန်းစုကြည်မှာအချိန်တိတ်ပြီးတော့မကြံတော့ဘူးဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။နောက်လာမယ့်ရွေးကောက်ပွဲကအချိန်နှစ်နှစ်နီးပါးပဲကြာမှာတော့တယ်။ NLD အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးတွေတွန်းပြီးတော့ဆောင်ရွက်နေပေမဲ့ပြီးခဲ့တဲ့၃နှစ်အတွင်းတိုးတက်အောင်မြင်မှုတွေကနှေးကွေးနေပါတယ်တဲ့။မြန်မာနိုင်ငံဆိုင်ရာဥရောပကုန်သွယ်ခြင်းများအသင်းအမှုတော်ညွှန်ကြားချက်မူဖိလစ်ကလည်းဝန်ကြီးဌာနတွေမှာအရင်အထူးချက်နှစ်ကာလတွေတုန်းကအတိုင်းပဲပြုမှုနေထိုင်နေကြတာပဲဖြစ်ပြီးအပြောင်းအလဲမလုပ်ချင်တဲ့သူတွေကများပြားနေတဲ့အကြောင်းရာရှိတွေမှာလဆာနယ်လက်မလောက်ကဝင်နှိုင်းအင်အားကလည်းနေပါဝန်ကြီးဌာနတွေနဲ့အစိုးရဌာနတွေကြားဆက်သွယ်ဆောင်ရွက်မှုတွေကလည်းချို့တက်နေတယ်လို့ဆိုပါတယ်2018 AB လကနေ2019ဖေဖော်ဝါရီလအထိပြည်ပရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ3.4ဘီလီယံသာရှိခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကတည်းက35ရာခိုင်နှုန်းကျဆင်းသွားခဲ့တာပါမြန်မာအနေနဲ့ပြည်ပကုမ္ပဏီတွေရဲ့အရင်းနှီးတွေကိုသာမကလုပ်ငန်းအတွေ့အကြုံတွေကိုပါရရှိဖို့လည်းလိုအပ်နေတာဖြစ်ပါတယ်ဒါပေမဲ့ခင်မမီတော့တဲ့စီမင်းတွေပြည်ဆင်းတဲ့လမ်းမဆက်သွယ်ရေးချို့တဲ့နေရာတွေအပြင်ရခိုင်ပြည်နယ်ပြဿနာလိုနိုင်ငံတကာအထူးကြေပြန့်သွားတဲ့ကိစ္စတွေကြောင့်လည်းပြည်ပရင်းနှီးမြှုပ်နှံသူတွေလက်တွန့်နေကြတာဖြစ်ပါတယ်တဲ့။မူဝါဒဆိုင်ရာလေ့လာသူတဦးကတော့အစိုးရမှပြုပြင်ပြောင်းလဲမှုတွေအပေါ်ဖော်ဆောင်နေစွာချို့တဲ့နေရာလို့ဆိုပါတယ်။ဇန်နဝါရီလကနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံမှာလူခွင့်ကင်ငင်ပါတဲ့အပြင်ချို့တင်မှန်းဆနိုင်ပြီးလူအတာတွေပြည်စုံတဲ့အခင်းချင်းမျိုးပေါ်ပေါက်လာမယ်လို့မျှော်လင့်ကြောင်းလည်းပြောကြခဲ့ပါတယ်။ဒါပေမဲ့ဒဝဲအထူးစီးပွားရေးဆောင်စီမံကိန်းဆိုရင်အခုထိတိုးတက်မှုတစုံတရာမတွေ့ရသေးပါဘူးလို့ဒေသခံကုမ္ပဏီအရာရှိတဦးကပြောဆိုကြောင်းလည်းဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။